ဒီနေ့ကဘာထူးခြားရှိလို့ဘာမှမထူးခြားဘူးဘာလို့လဲဆိုတော့ဒီနေ့ကဝါဆိုလာပြင်းနေဖြစ်နေတော့ဟိုထောင်ကပိတ်တယ်ဆိုတော့ဟိုသက်ဆိုင်ရာသူ့ရဲ့ဟိုတန်ရုံးကလူတွေကသူ့မနေ့ကမှသွားပြီးတော့ကြည့်လို့ရမယ်ထင်တယ်ဒီနေ့တော့ကြည့်လို့မရဘူးပေါ့နော်ဆိုတော့လောလောဆယ်တော့မနေ့ကကျွန်တော်တို့တည်ထားတဲ့အတိုင်းပဲတိကျပို့ပြီးတော့ကျွန်တော်တို့ဘာမှမသိရသေးပါဘူးခင်ဗျ
မနေ့ကတော့ဒီ Frontier မြန်မာကထုတ်ပြန်ထားတဲ့ဟိုထုတ်ပြန်ချက်ထဲမှာဆိုရင်တော့ရန်ကုန်အင်းစိန်ထောက်မှာဖမ်းထားတယ်ဆိုတာသိရတယ်အဲ့ဒါကတော့တေစာလာရှက်
ဟုတ်ကဲ့ကျင်းပြပါတယ်လောလောဆယ်မှာသူအင်းစိန်ထောင်ထဲမှာရှိနေပါတယ်ခင်ဗျ
အဲ့တော့သူနဲ့အဆက်အသွယ်ရဖို့ပေါ့နော်လုံနိုင်ဖို့အတွက် Frontier မြန်မာစူးစမ်းနေမယ်လို့လည်းထင်ပါတယ်ဆိုတော့အဲ့လိုအဆက်အသွယ်ရနိုင်မယ့်အခြေအနေနောက်ပြီးတော့သူ့အတွက်ပေါ့ဒီရှေ့နေလိုက်ပါဆောင်ရွက်ပေးနိုင်မယ့်အခြေအနေကရောဟိုလောလောဆယ်ဘယ်လိုရှိလဲရှင
်ကျွန်တော်တို့ကတော့သူရဲ့လွတ်မြောက်ဖို့အမြန်ဆုံးလွတ်ဖို့အတွက်ကိုစူးစမ်းပြီးတော့လုပ်နေတာပေါ့နော်ဆိုတော့လက်ရှိအနေအထားမှာအဓိကကမနေ့ကမနေ့ကစပြီးတော့အဆက်အသွယ်မရလိုက်ဘူးအဲ့တော့ဟိုဘာကြောင့်သူဒီလိုဖြစ်သွားလဲဆိုတာကိုကျွန်တော်တို့ခွတ်ထီဟိုတိတိတကျမသိရဘူးပေါ့နော်မသိရသေးဘူးဟိုရှေ့နေတွေဘာတွေရှိလားဆိုတာလက်ရှိမှာတော့ American တန်ရုံးကနေပြီးတော့သူအတွက်ကိုအမြန်ဆုံးလွတ်မြောက်ဖို့အတွက်ကိုတန်ရုံးကနေပြီးတော့ကြိုးစားနေပါတယ်ခင်ဗျ
ဟုတ်ခုနကတော့ကိုစန်နီဆွေပြောသွားတဲ့အထဲမှာသူ့ကိုဘာကြောင့်ဖမ်းတယ်လို့လောလောဆယ်မသိရသေးဘူးလို့ပြောပါတယ်ဒါပေမဲ့ဒီ Frontier မြန်မာဒီသတင်းကအုပ်ချုပ်မှု Editor ပေါ့လေသူ့ကိုဘာကြောင့်ဖမ်းတယ်လို့ရောခံမှန်းနိုင်ပါလဲရှင့်
အဲ့အဲ့ဒါကဟိုအားလုံးဟို shock ဖြစ်သွားတာပေါ့နော်အန်အော်သွားကြတာပေါ့လစ်ဆိုတော့ကျွန်တော်တို့ယုံအနေနဲ့သိထားတာသူ့ရဲ့သူယူရက်တာဝန်နဲ့သူအလုပ်လုပ်တဲ့ပုံမှာသူ့အနေနဲ့ဘာမှတစုံတရာမှားယွင်းမှုမရှိဘူးဆိုတာကိုကျွန်တော်တို့သိရတယ်ဟိုဒါဟိုမရှိဘူးပေါ့နော်ဒါကျင်းသေးတယ်အဲပြီးတော့ဒီလိုမျိုးကြီးဖမ်းခံရလိမ့်မယ်လို့လည်းကျွန်တော်တို့ကမမျှော်လင့်ထားဘူးပေါ့ဆိုတော့အဓိကကတော့ဟိုပထမအဦးဆုံးကျွန်တော်တို့ဒီဟိုသူဘာကြောင့်ဒီလိုဖြစ်သွားလဲဆိုတာကိုအရင်ဆုံးသိနိုင်မှုအတွက်ကိုစုံစမ်းနေပါတယ်ပေါ့နော်ဆိုတော့အဲ့ဒီဟာတော့မနေ့ပြန်လောက်ဆိုရင်ပဲသိရမလားတစ်ပတ်ခါလောက်သိရမလားအတိအကျပြောလို့မရဘူးခင်ဗျဆိုတော့အရင်ဆုံးအဲ့ဒီဥစ္စာကိုဒီ cost ပေါ့နော်ဘာကြောင့်ဖြစ်သွားလဲဆိုတာကိုကျွန်တော်တို့ဟိုဟာဖြစ်နေပါတယ်ခင်ဗျစုံစမ်းနေပါတယ်ခင်ဗ
ျဆိုအဲ့တော့လက်ရှိမှာသူ့ကိုဘယ်လိုပုံမှန်တက်ပြီးဖတ်နေဆိုတာလည်းမသိရသေးဘူးပေါ့နော်
ဘာမှမနေ့ရမှဖြစ်သွားတော့လေဟိုဘာ charges မှကျွန်တော်တို့မကြားပါဘူးထူးခြားတဲ့ဘယ်လိုပြောမလဲတယောက်ကနေပြီးတော့ဆက်သွယ်လာပြီးတော့ဘာကြောင့်ဖြစ်တယ်ဆိုတော့ဒါမျိုးပြောတာမျိုးလည်းမရှိဘူးပေါ့နော်ဆိုတော့ဟိုကျွန်တော်တို့သိရလို့ရှင်တော့လေကျွန်တော်တို့ statement ထပ်ပြီးတော့ထုတ်ပါမယ်လောလောဆယ်တော့လေအဲကျွန်တော်တို့ frontier ထုတ်ထားတဲ့ statement ဒီ information ကလွဲပြီးတော့ဒီချက်ပို့ပြီးတော့ဘာမှထူးခြားမှုမရှိသေးပါဘူးခင်ဗျ
နောက်တစ်ခုသိချင်တာအခုလိုပေါ့နော်သူဖမ်းခံရတဲ့အတွက်ကြောင့်မဟုတ်လို့ဒီ frontier မြန်မာရဲ့ဒီသတင်းလုပ်ငန်းပိုင်းကိုရောထိခိုက်သွားနိုင်မလားရှင်
well ကျွန်တော်တို့ဟိုမထင်ပါဘူးမထင်ပါဘူးဆိုတာဟိုမထိခိုက်ဖို့တို့မျှော်လင့်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီကျူးကျူးဆဆနဲ့ February 1ရက်နောက်ပိုင်းပေါ့နော်မာဟိုကျူးကျူးဆဆနဲ့ professionally ကျွန်တော်တို့အလုပ်လုပ်နေတာပေါ့နော်ဆိုတော့ဟိုဘာမှတော့ကျွန်တော်ချက်ချင်းကြီးလက်တလောအဲ့လိုဖြစ်သွားလိမ့်မယ်လို့မထင်ပါဘူးခင်ဗျာ
နောက်တစ်ခုကဒီစစ်အာဏာသိမ်းပြီးနောက်ပိုင်းမှာเนาะ February 1ရက်နေ့မှာစစ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီသတင်းတောက်တွေပြင်မှတ်ထားပြီးတော့တိုက်ခိုက်ခံရတာတွေရှိတယ်။နောက်အဖမ်းခံရတာတွေပေါ့လေသတင်းလုပ်ငန်းဒီလုပ်ပိုင်ခွင့်ရပ်ဆိုင်ခံရတာတွေလည်းရှိတယ်။အခုဆိုရင်လည်းဒီ Frontier မြန်မာမှာလုပ်နေတဲ့ဒီ American နိုင်ငံသားသတင်းတောက်ဖမ်းခံရပါတယ်။ဆိုတော့ဒီလက်ရှိဒီမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေကိုရောကိုစန်နီဆွေနေနဲ့ဘယ်လိုမျိုးတုံ့တက်ချက်ပေးချင်ပါလဲရှင့်။
ကျွန်တော်တို့ဒီလက်တလုံးမှာကျွန်တော်တို့ရှိနေတဲ့ကျွန်တော်တို့ဆိုတာ Frontier မြန်မာရဲ့သတင်းထောက်ဒီကျွန်တော်တို့ Wine Door သားတွေအပါအဝင်ဒီသတင်းလောကကြီးတစ်ခုလုံးကအင်မတန်မှအရေးကြီးတဲ့အခြေအနေတစ်ခုကိုဖျက်ဆီးနေရပါတယ်ဒီလိုမျိုးသတင်းထောက်တွေဖန်ဆီးပြီးတော့အရေးယူခံရတဲ့ဥစ္စာတွေကတကယ်ဟိုမဖြစ်တဲ့ကိစ္စတွေပါအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်စိတ်ပူတယ်ပြီးတော့ဟိုဒီလိုအမိန့်ချပြီးတော့ပြစ်ဒဏ်ပေးတာမျိုးတွေလည်းမပေးဖို့ကျွန်တော်တောင်းဆိုပါတယ်ခင်ဗျအဲပြီးတော့တန်နီအပြင်တခြားဟိုလက်ရှိအမှုရင်ဆိုင်နေတဲ့အမှုရင်ဆိုင်စဲအမှုရင်ဆိုင်ပြီး reporter တွေ journalist တွေလည်းအမြန်ဆုံးသူတို့လွတ်မြောက်ပါစေလွတ်မြောက်နိုင်ပါစေလို့ကျွန်တော်ဆုတောင်းပါတယ်ပြီးတော့လွတ်ပေးဖို့အတွက်ကိုလည်းကျွန်တော်တောင်းဆိုပါတယ်ခင်ဗျ